ါ်တာရှင်ပါခင်ဗျာအခုတစ်ပတ်တင်းငင်တွေဆွေးနွေးပွဲစကဝိုင်းမှာမြန်မာနိုင်ငံအတွင်းဖြစ်ပျက်နေတဲ့အခြေအနေအရာရာအထက်မှာမြန်မာတပ်မတော်အနေနဲ့နာမည်ပြက်နေတဲ့တရင်တွေကျွန်တော်တို့မပြတ်ကြားနေရတဲ့အတွက်ကြောင့်ပြည်သူချစ်တဲ့တပ်မတော်ဖြစ်အောင်ဘယ်လိုများပြုပြင်ပြောင်းလဲကျင့်ကြံစီစဉ်လဲဆိုတဲ့ကိစ္စကိုဆွေးနွေးတင်ပြသွားပါမယ်။ပါဝင်ဆွေးနွေးဖို့ဖိတ်ကြားထားတဲ့ပုဂ္ဂိုလ်တွေကတော့ပြည်ပမှာရောက်ရှိနေကြတဲ့တပ်မတော်အရာရှိဟောင်းတွေဖြစ်တဲ့အမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ရှိမြန်မာတန်ရုံးမှာဒုတိယအကြီးအကဲဖြစ်တာဝန်ထမ်းဆောင်ခဲ့တဲ့ဦးအောင်လင်းထွတ်မြန်မာနိုင်ငံရဲ့နျူကလ িয়ার စီမံကိန်းမှာတာဝန်ထမ်းဆောင်ခဲ့ပြီးတဲ့နောက်ပြည်ပကိုရောက်ရှိလာတဲ့ဗိုလ်မှူးဆိုင်တိန်ဝင်းနဲ့အရင်88အရေးခဲမှာတော့တာဝန်ထမ်းဆောင်ခဲ့တဲ့ဗိုလ်ကြီးဆိုင်ဝင်းကျော်ဒါအပြင်ကျွန်တော်တို့ RFA မှာမြန်မာဆောင်းမရှင်ဖြစ်ဆောင်းမတွေရေးသားပေးပို့နေတဲ့ဗိုလ်များမျိုးတို့ကိုဖိတ်ကြားထားပါတယ်ခုနကကျွန်တော်အစီရင်ခံခဲ့တဲ့အတိုင်းပဲဒီမြန်မာနိုင်ငံတစ်ဖွားမှာအထူးသဖြင့်ပြည်နယ်တွေကျေးလက်ဒေသတွေမှာတပ်မတော်သားတွေကပြည်သူလူထုပေါ်မှာအနိုင်ကျင့်တဲ့လူအခွင့်အရေးချိုးဖောက်မှုတွေကျူးလွန်ခဲ့တဲ့ဆိုတဲ့သတင်းတွေဟာမကြာခဏပဲကျွန်တော်တို့ကြားနေရပါတယ်။ဒီတော့ကဒီလိုကျူးလွန်မှုတွေဖြစ်ပေါ်နေတယ်ဆိုတာနဲ့ပတ်သက်ပြီးတော့ဘယ်လိုကာကွယ်လို့ရမလဲ၊ပြုပြင်နိုင်မလဲဆိုတာတွေကိုကျွန်တော်တို့အခုဆွေးနွေးဖို့ဟိုဥစွာပထမတော့ဒီကျွန်တော်ဗိုလ်ကြီးဆိုင်ဝင်းကျော်အရင်မေးပြစီဗျာ88ဒီမိုကရေစီအရေးခင်ကာလမှာတော့ကတာဝန်ထမ်းဆောင်ခဲ့ရတဲ့ဗိုလ်ကြီးအနေနဲ့ဒီကျောင်းသားတွေပြည်သူတွေပေါ်မှာတပ်မတော်သားတွေရဲ့ရက်ဆက်မှုတွေကျူးလွန်မှုတွေရှိခဲ့တယ်ဆိုတာကြီးဘလောက်တိုင်းတာတီများဆိုးပါခဲ့တယ်ဆိုတာပြောပြပါအ
ခုက88တုန်းကတော့ချင်းနေရရပေါ်မှာလူထုကမချင်တဲ့ဘက်မှာအုံကြွားတဲ့ခါမှာကျွန်တော်တို့ဒီမဆလာအနာရှင်တွေကကျွန်တော်တို့တပ်မတော်ကိုလူထုနဲ့ထိတ်တိုက်တွေ့တဲ့နေရာမှာအတုံးချပြီးတော့ပစ်ခတ်ဖြိုခွဲဖို့အမိန်ပေးခိုက်စေခဲ့တာတွေရှိပါတယ်အဲ့ဒီတိုင်းဟာတပ်မတော်ကလည်းလိုက်နာပြီးတော့မှလှုပ်ဆောင်ခဲ့တာတွေလည်းရှိပါတယ်အဲ့ဒီအတွက်ကြောင့်မလို့အပြစ်မဲ့တဲ့ကျောင်းသားပြည်သူလူထုတွေလမ်းမပေါ်မှာအမြောက်များအပြေချေတန်ရပြီးတော့မှဘဝပြတ်သွားတာတွေဒုက္ခရောက်ကြတာတွေအများကြီးပါတယ်။ဆိုတဲ့အခါကျတော့ကျွန်တော်တို့ဒီ88ရေခင်းတစ်ခုတည်းမကပါဘူး။နောက်ဖြစ်လာခဲ့တဲ့ဒီရေခင်းတွေကျွန်တော်တို့ဖြစ်စဉ်တွေကိုပြန်ကြည့်မယ်ဆိုလို့ရှိရင်ကျွန်တော်တို့မြန်မာပြည်မှာဒီတပါတီအာဏာရှင်ဆင့်ပြီးတော့ဆရာနာရှင်ဆင့်ကိုကူပြောင်းလာတယ်။ဆရာနာရှင်ဆင့်မှာလည်းပို့ပြီးတော့မှအရင်ကတည်းကမကြောက်တဲ့ပြင်ပို့ပြီးတော့မှရှင်းရှင်းကြက်ကြက်ကျန်တဲ့ကျန်တဲ့သူကဟိုအုပ်ချုပ်တဲ့ခါကျတော့ကျွန်တော်တို့မြန်မာတော့ဟိုဘလိုနည်းနဲ့မှမသိတော့တဲ့အခြေအနေမှာဖြစ်နေပါတယ်ခင်ဗျာလူထုခံစားနေရတဲ့အခြေအနေကလည်းလက်ရှိအခြေအနေမှာအဆိုးဆုံးအခြေအနေကိုရောက်နေပါပြီအဲ့တော့ကျွန်တော်တို့အနေနဲ့ဟိုလက်ရှိတပ်မတော်ကိုခေါင်းဆောင်နေတဲ့စစ်ကောင်းဆောင်ကြီးများနဲ့တပ်မတော်အများစုကိုပန်ကြားချင်တာကတော့တပ်မတော်ကိုကျွန်တော်တို့လူထုတယောက်တောင်မှလူတစုရဲ့လက်ကိုက်တို့အနေနဲ့သုံးချတာကိုမခံဘဲနဲ့ကျွန်တော်တို့အလားပြည်သူလူထုနဲ့အတူရပ်တည်ပြီးတော့မှကျွန်တော်တို့မြန်မာပြည်သူလူထုတရားလုံးအတွက်ဒီမိုကရေစီနဲ့လူခွင့်ကိုကာကွယ်ဆောက်ရှောက်တဲ့ဒီမိုကရေစီနဲ့လူခွင့်ကိုလေးစားလိုက်နာတံပိုးထားတဲ့တပ်မတော်အနေနဲ့ပဲကျွန်တော်တို့နေကြပါတယ်ခင်ဗျာအဲ့ဒီလိုမျိုးအများဆုံးအသွင်ကူပြောင်းလာနိုင်ပါစေလို့ပဲကျွန်တော်တို့ဆန္ဒပြမျှော်လင့်ပါတယ
်ဟုတ်ကဲ့ဟုတ်ကဲ့ခင်ဗျာကျွန်တော်တို့သဘောပေါက်နားလည်ထားတာစစ်တပ်ဆိုတာဟာတိုင်းပြည်ရဲ့အန္တရာယ်အတွက်ကိုကာကွယ်ကြရမယ်နောက်ပြီးတော့တသွေးတန်ဆန်းအမိန်နဲ့အထက်ကနေပြီးတော့ပေးအပ်လာတဲ့အမိန့်တာဝန်ကိုတသွေးမတိန်ထမ်းဆောင်ရမယ်ဆိုတာဒါတွေကျွန်တော်တို့နားလည်သဘောပေါက်ပါတယ်။အဲဒီလိုရှိခဲ့ပေမဲ့လည်းပဲဒီပြည်သူလူထုတရားလုံးကနေပြီးတော့မခံမရနိုင်ဖြစ်နေတဲ့အချိန်မှာဒီလက်နက်မရှိတဲ့ပြည်သူတွေကိုလက်နက်ရှိတဲ့တပ်ကနေပြီးတော့ဒီပြစ်ဒဏ်ခံရဲ့နော်တပ်ဖြတ်တယ်ဆိုတာကတော့တော်တော်ကိုအယုတ်ဆိုးကြီးတဲ့ကိစ္စဖြစ်နေတာ哦။ဒါကအရေးခင်ကာလတုန်းကကျွန်တော်တို့မြို့ကြီးပြကြီးတွေမှာကျွန်တော်တို့မြို့နေလူရန်းစားပါမြင်းဆိုင်ကြုံတွေ့ခဲ့ရတဲ့အဖြစ်အပျက်မျိုးတွေပါဒီမကြီးနဲ့ဝေးကွာတဲ့ကျေးလက်ဒေသတွေမှာဒီတမရော်သားတွေကရွာဝင်လာပြီးလို့ရှိရင်ကြက်ဆွဲဝက်ဆွဲနောက်ပြီးတော့အမျိုးမျိုးပေါ့လေလူခွင့်ရေးချိုးဖောက်မှုတွေကျူးလွန်ခဲ့တယ်ဆိုတဲ့ကိစ္စတွေလည်းပဲအများအားကြားနေရတာပဲအဲ့တော့ဒီလိုကိစ္စမျိုးတွေနဲ့ပတ်သက်လို့ဟောပုံမြတ်တို့ရဲ့အယူအဆကိုနေချင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ခင်ဗျာကျွန်တော်ဟိုလေ88တုန်းကဥစားလေးကျွန်တော်နည်းနည်းပြန်ပြောချင်တယ်ဟိုဆရာခွန်
ဟုတ်ကဲ့ရပါတယ်ခင်ဗျာပြောပါ
88တုန်းကကျွန်တော်ကတော့ရင်ကုန်တော့တာဝန်မချဘူးပဲကျွန်တော်ပြည်မှာတာဝန်ချတယ်ပြည်မှာအဲ့တုန်းကတောင်ပိုင်းတိုင်းဒူတိုင်းမှုပေါ့ဗျာဟိုဘိုလ်ချုပ်အေချော်ကနှစ်ဝိုင်းပြင်ကြားရေးဝန်ကြီးလုပ်သွားတာအဲ့မှာတာဝန်ချတော့ကျွန်တော်တို့ပြည်မှာကောင်စီရုံးမှာကျွန်တော်နေရတယ်ပေါ့တပ်စုတစုနဲ့ရင်ခလာ85လက်အောင်မှာသွားတွဲပြီးတော့နောက်ပိုင်းကျတော့ကျွန်တော်တယောက်တည်းပဲတပ်စုတစုနဲ့ကြံခဲ့တယ်အဲ့မှာလည်းသူတို့တပိတ်အဖွဲ့တွေကလာတယ်ဗျလာတော့အဲ့မှာနာမည်ကြီးတဲ့အဖွဲ့တွေပေါ့ဗျာသူရှင်ဆရာဦးကြည်မြင့်တို့ပါလို့ရှိလာတော့ဒီတပိတ်စကန်းဟိုဗမာပြည်ကမှရှိတဲ့ကောင်စီရုံးနေတိမ့်ပြီးတော့ပြီးကြည်ရပါလို့မသိင်းလဲပါညာဖြစ်တော့ကျွန်တော်ကတော့သူတို့အတတ်နိုင်ဆုံးဒါကိုတိုင်းသားပြည်သူလူထုပဲကိုပြည်သူလူထုပဲဆိုပြီးကျွန်တော်အတတ်နိုင်ဆုံးသူတို့ညှိနှိုင်းပြီးတော့စကားပြောခဲ့တယ်ပြောခဲ့ပြီးတော့ကျွန်တော်တို့တာဝန်ပေးထားတဲ့နေရာမှာအမကောင်စီရုံးရှိတယ်နောက်ရေစက်ကန်ရှိတယ်ဘန့်ရှိတယ်နောက်အော်တိုအိတ်ချင်းရုံးရှိတယ်အဲ့ဒါကြီးအကုန်လုံးကကန့်နေတယ် အဲ့နမှာကျွန်တော်ဖြစ်တဲ့အချိန်မှာသူတို့ကျွန်တော်ရှင်းပြတယ်ရှင်းပြတော့ဒါလေးတော့ခင်ဗျာကျွန်တော်တို့ဒါအကုန်လုံးအတွက်အသုံးဝင်နေတဲ့ကိစ္စဖြစ်တဲ့အတွက်ဒါလေးတော့ခင်ဗျာတို့မလုပ်ပါနဲ့ကျွန်တော်လည်းတာဝန်ရထိန်းနေရဆိုပြည်လေသွားတယ်ပေါ့ဗျာဘာမှကျွန်တော်တို့ဒီပြည်မှာစစ်တာခတ်တာမရှိဘူးနောက်တကယ်အာဏာသိမ်းတဲ့နေ့ကျတော့ခင်ဗျာကနေ့သုံးတယ်လို့ကြာခုနအဲ့ကျွန်တော်တို့ဒီတိုင်းပေါ့ဗျာဘုံမှုကျအေးကျော်သူတို့ဝင်လာတယ်အဲ့မှတည်းတစ်ချက်တစ်ချက်ပြစ်တယ်ဒါပဲဒါနဲ့ကျွန်တော်ပြီးတော့ဆိုရင်အတူပြောင်းတော့သိမ်းမရှိဘူးဗျာအဲ့လိုမျိုးကျွန်တော်တို့ကြုံခဲ့တာကျွန်တော်ဘာသွားမြင်လဲဆိုတော့ပြည်သူလူထုနဲ့စစ်သားနဲ့လည်းတိတ်ထဲမှာတကယ်တမ်းကျအမိန်အာဏာနဲ့စစ်တယ်ခတ်တယ်ပြောလို့ဆိုမနဲ့တကယ်တမ်းကကိုတိုင်းသားအချင်းချင်းညီကိုမောင်နှမအချင်းချင်းဒီဖြစ်တော့ဒါတယောက်တယောက်ပြည်လျော်နားလျော်ရှင်းပြအောင်ပြောပြရင်ဒါတမန်တော်သားဆိုလည်းပြည်သူ့ဘက်မှာရက်တည်တယ်ပြည်သူဆိုလည်းတမန်တော်သားတွေမရှိမဖြစ်ဇဝတ်တယ်ဆိုတဲ့အနေအထားမျိုးကျွန်တော်တွေ့ပါတယ်ခင်ဗျဟုတ်ကဲ့
ဟုတ်ကဲ့ပြည်သူတွေနဲ့တမန်တော်သားတွေเนี่ยအမှန်တော့လည်းပဲခွဲခြားထားလို့တော့မရဘူးပေါ့ဗျာတမန်တော်သားတွေကလည်းပြည်သူတွေကနေပြီးတော့ပေါက်ပွားလာကြတဲ့သားသမီးတွေပဲဒီတော့ပြည်သူတွေနဲ့တမန်တော်သားတွေကစီမင်းရဲ့ဟိုဘက်ဒီဘက်ရောက်ပြီးတော့သဘောထားချင်းကွဲပြားနေမယ်ဆိုလို့ရှိရင်တော့ဒါလုံးဝလက်မခံနိုင်တဲ့အခြေအနေမျိုးပေါ့အဲတခုရှိတာကတော့ဒီတမန်တော်သားတွေတက်မှာကလည်းပဲဒီလူငယ်ပိုင်းတွေမှာဆိုလို့ရှိရင်ဒီအသိပညာနည်းပါးတာလည်းတကြောင်အဲဒါအပြင်ဒီပြင်ပကဘာနဲ့အဆက်အသွယ်ပြတ်နေတဲ့အတွက်ကြောင့်မလို့အတွေးခေါ်အယူဆတွေမှားယွင်းနေတာလည်းပဲရှိကောင်းရှိမှာပါဒီတက်မတော်ကိုခေါင်းဆောင်ပိုင်းကလူကြီးတွေကနေပြီးတော့ဒီနိုင်ငံရေးသမားတွေတန်းကြီးအာဏာရသွားရင်တန်းကြီးတော့ပြတ်မှာပဲပြည်တော်လူကြီးပြိုကွဲမှာပဲဒါငါတို့တက်ကနေပြီးတော့ထိန်းထားရမယ်ဆိုတဲ့စကားမျိုးတွေပြောထားပြီးတော့ဟို brain wash ပေါ့ဗျာဒီလူငယ်ပိုင်းကိုအတွေးခေါ်တယ်အဲ့လိုတွင်းထားတဲ့အတွက်ကြောင့်ဒီအောက်ခြေကလူငယ်တွေလည်းပဲမစင်းမစားနဲ့လှုပ်ရှင်အောင်လုပ်တယ်ဆိုတာမျိုးတွေကြားနေရတာပဲဒါတွေကတော့အများကြီးပြုပြင်ပြောင်းလဲပြရမယ်အပိုင်းတွေပေါ့အဲ့တော့ဒီလိုအခြေအနေမျိုးတွေနဲ့ပတ်သက်ပြီးတော့ဒီလိုလူအခွင့်အရေးချိုးဖောက်မှုတွေမကျူးလွန်ကြအောင်ဘယ်လိုဟိုကာကွယ်တားဆီးလို့ရနိုင်မလဲဘယ်လိုသူတို့တွေကိုနော်နှားချသွန်သင်လို့ရမလဲဆိုတာတွေလည်းပဲကျွန်တော်တို့ဒီမှာထည့်သွင်းပြီးတော့ဆွေးနွေးချင်ပါတယ်ဒီတော့ဒီရဲဘော်လေးတွေရဲ့အတွေးအခေါ်အယူဆတွေမှားယွင်းနေတာကိုသူတို့ရဲ့မိဘဆွေမျိုးတွေကဝိုင်းပြီးတော့ပြောမယ်ဆိုမယ်ဆိုလို့ရှိရင်လည်းပဲဟိုအတွေ့အခေါ်လေးများပြောင်းလာနိုင်မလားဒါမှမဟုတ်လို့ရှိရင်တော့ဒီပြင်ပနေပြီးတော့ထိုးဖောက်ပြီးတော့ဒီရဲဘော်လေးတွေရဲ့အတွေ့အခေါ်တွေအယူဆတွေပြောင်းလဲလာအောင်လုပ်ပေးလို့မရနိုင်ဘူးလားဆိုတာမျိုးတွေလည်းပဲကျွန်တော်တို့ပြောမိဆိုမိကြတာပေါ့အခုဆိုလို့ရှိရင်ဟိုအီဂျစ်နိုင်ငံမှာဖြစ်ခဲ့တဲ့ကိစ္စဆိုရင်ဗမာပြည်တွင်းကတချို့ကပြောလာကြတယ်ဟာသူတို့ရှိရစစ်တပ်ကကောင်းလိုက်တာပြည်သူလူထုကမှန်တာလုပ်တယ်ဆိုရင်ပြည်သူလူထုဘက်ကလည်းရက်တည်တယ်ပြည်သူကမတတ်ဘူးကွာဆိုတော့ဒါကလည်းပဲကနအတွေ့အခေါ်အယူဆတွေပုံမှာအများကြီးမူတည်တယ်လို့ထင်ပါတယ်အဲ့တော့ဟိုဦးအောင်လင်းတို့ကခင်ဗျအဲ့ဒီကိစ္စတွေပုံမှာနည်းနည်းတော့ပြောပြအောင
်ဟုတ်ကဲ့ဟိုကျွန်တော်ကိုယ်တိုင်ပေါ့လေကျွန်တော်ကဒီရန်ကုန်တက္ကသိုလ်မှာပထမနှစ်ဒုတိယနှစ်ဒါဘူမိဗေဒတက္ကသိုလ်ကျောင်းသားဘုရားနဲ့နေခဲ့တာပါကျွန်တော်တို့နေခဲ့စဉ်1995စာပိုင်းတိပေါ့လေအဲ့ဒီအချိန်မှာကျွန်တော်တို့အလုပ်သမားရေးကင်းဂျုံခဲ့ရပါတယ်တော့ဦးသားရေးကင်းဒီနှစ်ခုပေါ့လေဆိုတော့အဲ့ရေးကင်းနေကြုံတဲ့အခါမှာကျွန်တော်ကအဲ့ချိန်တုန်းကတော့ဒီတက္ကသိုလ်ကျောင်းသားဘဝနဲ့ပေါ့လေဒါစစ်တပ်ပေါ်မှာတော်တော်လေးဟိုခံပြင်းမိတယ်ဗျကျွန်တော်တို့ဒီဥဒ္ဒအလောင်းလဲတဲ့ကိစ္စတွေပိုင်းမှာကျွန်တော်တို့ပါပါတယ်အဲ့လိုနဲ့ကျောင်းနေပိတ်တဲ့အခါကျတော့ကျွန်တော်စိတ်ထဲမှာပေါ့လေဒါစစ်တပ်ထဲမှာတော့တခုခုများဒါဝင်သွားလို့ရှိရင်တော့ဟိုကကျွန်တော်တို့တစ်ချိန်ချိန်ပေါ့လေချက်ချင်းတော့မဟုတ်ဖင်နဲ့ရနိုင်မလားဆိုတဲ့အတွေးအကြုံမျိုးနဲ့ကျွန်တော်ဟုတ်တော့တကြိမ်ပေါ့လေဒုတိယတကြိမ်တက်ပြီးတော့မှစစ်တက်ကူဖြည့်တဲ့အခါမှာကျွန်တော်စစ်တက်ကူအပတ်စဉ်20နဲ့ပါသွားပါတယ်။ဟောကျွန်တော်စစ်တက်ကူရောက်တဲ့အခါကျတော့ကျွန်တော်ရှေ့မှာပေါ့လေကျွန်တော်တို့ ਨੇ ဒီဆယ်ရန်အောင်တို့ကအတူတူရောက်တဲ့ကောင်တွေက second year ဖြစ်နေကြပါပြီ။အခုဘဲအောင်လိုင်းတို့ကျွန်တော်တို့ကိုကိုတို့အဖွဲ့တွေပေါ့လေ။ဆိုတော့ဒါပေမဲ့ဘာသွားပြီးတော့မှကျွန်တော်တို့စခံစားရတယ်ဆိုတော့စစ်တက်ကူပထမနှစ်ဝင်းငါစညမှာပဲကျွန်တော်တို့ brain wash လုပ်စလုပ်ပါတယ်။ring work ဆိုတဲ့မှာအားလုံးကိုကျွန်တော်တို့ဒူးပေါ့လေကျွန်တော်တို့အဲဒီတော့12ယောက်ရှိပါလေတန်းစီပြီးတော့မှအားလုံးအထက်ဒီဒုတိယနှစ်တတိယနှစ်သရုတ်တနှစ်တရားတွေဝိုင်းမြောမှအော်ဟေ့စူပူချိန်မောင်းတာပေါ့ဗျာအဲ့တော့ချိန်မောင်းတဲ့အခါမှာအဲ့ဒီထဲကဘာသွေးခွက်လိုက်လဲဆိုတဲ့အခါကျတော့အရသားပေါ့လေမင်းတို့အရသားချိုးမျိုးမချိုးနဲ့အရသားတွေကဟိုကောင်းတာမဟုတ်ဘူးဟလာဒီစစ်တပ်ကမှသာတကယ်ဒါဒုတိုင်းမျိုးဥဆောင်နေတဲ့ဥစ္စာကိုကျွန်တော်တစ်နှစ်တိတိလောက်ကျွန်တော်တို့အဲ့ဒီbrain was to ဒီကိုကျွန်တော်တို့ခံခဲ့ရပါတယ်နောက်တစ်ချိန်နောက်တစ်နှစ်ပထမနှစ်တွေရောက်လာတော့လေကျွန်တော်တို့ကဒီတိုင်းကစပြီးတော့ပေါ့လေဟိုကျွန်တော်တို့ဒီစစ်ပေါ်ကဖြစ်တဲ့အချိန်မှာ brain was လောက်ခံရတယ်အလားတူပဲကျွန်တော်ထင်ပါတယ်ဒီရဲဘော်တွေလည်းအလားတူပဲဒီစစ်တပ်နဲ့ရက်ဖက်ကိုဒီခွဲတဲ့ဥစ္စာကစဝင်တဲ့ကိုကကျွန်တော်တို့ခွဲလိုက်တဲ့အနေအထားမျိုးကျွန်တော်တို့ရှိပါတယ် Now by Molly, who Chela Jare Usama, Seda, Dambu Yoma, the Bamananga Rekupo Yoma, Dambu Shire, Yadazura, Naru, Alma, Naru Ochoa Mesure, Tricom Yuga. Now by Dowshaw. So General Wing Molly, who look on him or Dowshaw General will bring us look on any time of Shiba. Sit that day, Yala Ganole. ဒီသက်သာရာဒီကြွတွင်သဘောတရားကြီးတင်နာနေမှာစစ်တပ်မှာစစ်တပ်ပဲဆိုတဲ့ဒီသားမျိုးတွေကိုကျွန်တော်တို့ကြိုက်တွင်းခံခဲ့ရတယ်နောက်ဆုံးကျွန်တော်တို့ကိုယ်တိုင်ဆရာပြန်ဖြစ်လာတော့လေကျွန်တော်အဲ့တော့ကျွန်တော်ဒီထောင်လိုက်ရောက်တဲ့အခါကျွန်တော်ကျောင်းဆရာပြန်လို့ရတယ်ကျောင်းဆရာလို့တဲ့အခါမှာကိုဒီထောင်လိုက်တင်နာသားတွေပြင်ရပ်ဖက်ကဒီသူရဲတွေဆရာဆရာမတွေဒါလာဝကတွေစစ်ဘက်ကဆိုရင် propaganda ဘောဗျာဒီဝါလာပြတဲ့ဥစ္စာတွေပြန်ပြီးတော့မှလောက်ရတဲ့နေသားမျိုးစစ်တမ်းရဲ့အရက်ဘက်ကိုဒီခွဲထားတဲ့နေသားမျိုးတွေရှိပါတယ်ဒီဘက်ခင်မှာတော့ပို့ပြီးတော့မှဟိုစိုးစိုးဝါးဝါးဖြစ်လာတယ်အပေါ်ပြီးစိုးစိုးဝါးဖြစ်လာတယ်ဆိုတာကကျွန်တော်တို့ recruit လုပ်တဲ့လူချင်းတော်မှသိမတူတော့ဘူးအရာရှိလဲအရာရှိလျောက်ရဲဘော်ဆိုရင်ပို့စိုးပါတယ်ဟိုရဲဘော်ဆိုရင်အဲ့ဒီချိန်တုန်းကအသက်16နှစ်ပြည့်ရမယ်ပေါင်100ရှိရမယ်ကျန်းမာရေးကောင်းရမယ်နောက်ထောင်ထဲမဖြစ်အောင်ဆိုတော့ကန့်ပတ်ချက်တွေအများကြီးရှိပါတယ်ဆိုတော့နောက်ပိုင်းမှာတော့အားလုံးပြည့်ရတိုင်းပဲကလေးတွေတောင်ဖမ်းပြီးတော့မှစစ်သားစုတဲ့အခါကျတော့ရဲဘော်တို့ရဲ့ဒီစိတ်ဓာတ်အခြေအနေသူတို့လေ့ကျင့်ပြီးတဲ့ဥစ္စာတွေကလည်းကျွန်တော်သဘောတရားကြီးအပိုင်းနေမှာအများကြီးဥနာပြောဆိုပေါ့စစ်သားနဲ့အရသားနဲ့ကိုရန်ခွဲခြားလိုက်တဲ့နေသားမျိုးရှိပါတယ်အော်ဒီလိုခွဲကြတဲ့တကြောင်တော့တကယ်ဖြစ်လာတဲ့ခုနတန်ခါရေခင်းတို့အဲ့တော့88ရေခင်းတို့မှာဒီပြဿနာတွေကဟိုတက်ခဲ့တာဒီအများကြီးရှိပါတယ်88ရေခင်းအတွေ့အကြုံကိုကျွန်တော်ပြောရရင်ကျွန်တော်88ရေခင်းမတန်ခင်ပေါ့လေကျွန်တော်မလလောက်တဲ့ကူကကျွန်တော်ကဒီဘူချုပ်သေးတဝိုက်နဲ့ဆီရကုံဖျားမှာကျွန်တော်တပည့်9ယောက်နဲ့အတူတူဒီအရဝတ်ဝတ်ပြီးတော့မှတောင်လိုင်းတာဝန်ထမ်းဆောင်ခဲ့ရပါတယ်နောက်ပိုင်း88ဖြစ်ကောပေါ့ဗျာဖြစ်တဲ့အခါကျတော့ကျွန်တော်တို့ဖျားပေါ်မှာနေလို့မရတဲ့အခါကျတော့အဲ့ချိန်တုန်းကခလာ16ကကျွန်တော်တော်လိုင်းရေးပန်းညံထဲမှာရှိတယ်ဆိုအဲ့ဒီမှာကျွန်တော်သွားပြီးတော့နေရတယ်ပထမဦးစိန်လေးခစ်ပေါ့လေဟိုတိုင်းမှုပေါ့အဲ့တော့ဘုကျုံမျိုးညွန့်ပါဘုကျုံမျိုးညွန့်တော့ပြီးတော့ပြစ်ခိုင်းနေဗျာဆိုပြစ်ခိုင်းတော့16ကတော့ပြစ်တော့ပြစ်တယ်ဒါနဲ့သူတို့ဒီပြစ်တဲ့အခါမှာဟလာဘယန်းကာရောတော့ဘယ်လိုလုပ်ပေါ့အတွဲလိုက်ပြစ်တာမျိုးတော့မဟုတ်ပါဘူးအဲ့တော့ဒီအလံကိုင်းတဲ့လူ။ ဟောတဲ့လူတွေပြစ်တယ်။အပြင်းနဲ့၄၅ယောက်လောက်ရှိတာလေ။ပို့ပြောမှဆိုးတာကအဲ့ဒီပြစ်ပြီးရောမှပြေးပြောမှအလောင်းကိုကောက်ဒီတော်လိုင်းကြီးပန်းညံထဲမှာလာထားလာမြှုပ်တဲ့လောက်ကြီးကိုသူတို့လောက်ကြတယ်ဗျ။ဒါနဲ့အဲ့လိုဖြစ်နေတဲ့အချိန်ကမှာကျွန်တော်တို့သိလိုက်တာကဒီစေယုံထဲမှာတော့ပြဿနာတက်ကြတယ်။ဘူဂျုံညုံညုံဘက်ကလည်းဒီ complaint လုပ်တာကြီးရှိတယ်။ဘူဂျုံစောမောင်ပေါ့လေအဲ့ချိန်တော့ကျွန်တဲ့လူတွေတော်များများကလည်းဒီလိုပြစ်တာကတ်တာတွေပေါ်မှာမနှိမ့်မြို့တဲ့အခါကျတော့နောက်ဆုံးအူစိန်တွင်ပြုတ်သွားတဲ့နောက်ပိုင်းဒီကာလာလေးပေါ့လေဒီနောက်ပိုင်းစက်တင်ဘာ18မတိုင်ခင်တည်ရတော့ပြစ်တာခတ်တယ်ဆိုတာတော်တော်လေးဒါနည်းသွားတဲ့နေသားမျိုးကျွန်တော်တို့အဲ့ဒီတုန်းကတွေ့ခဲ့ရပါတယ်ခုနောအဲ့ဒါတွေကိုပြန်သုံးသပ်ကြည့်တဲ့အခါကျတော့ကျွန်တော်တို့ကနံပါတ်1ဒီကျွန်တော်တို့ရဲဘော်တွေနဲ့ပေါ့သူတင်တော့ဒီတမ်းမတော်သားတွေနဲ့ပြည်သူတွေနဲ့ဒီတွေးခွဲထားတဲ့ဒီအတွေးခေါ်ပေါ့ပြည်သူချစ်တဲ့တမ်းမတော်ဖြစ်ဖို့အတွက်ကဒီတမ်းမတော်တွေဘာတွေပေါ်မှာbrevest လုပ်ထားတဲ့ဥစ္စာတွေကိုခြေဖြတ်ဖို့လိုပါတယ်။ဘာလို့ပြောကြလဲဆိုတော့ဒါအရသားကလည်းကပြစ်တဲ့ခါကျရဲဘော်ကတော့၄၅ယောက်၁၀ယောက်ပြစ်ချင်းပြစ်မယ်ဗျာ။တမ်းတော်တစ်ခုလုံးကပဲပြစ်တဲ့ပုံစံမျိုးပြောတဲ့ခါကျတော့ကျွန်တော်တို့သိဖို့ဝတ်ထားအရာရှိတွေကိုလည်းဟိုကြောက်တာမှမှာပဲ။ဘာလို့ကျွန်တော်တို့တိန်းကြောက်ပြီးတော့မှကျွန်တော်တို့ကဆဲကလာမဟုတ်ဘူးလားဆိုတော့လည်းခုန်နေတယ်။အဲ့တော့ tactic ကတော့ဒီအတွေးခေါ်ကိုကြောင်းလဲဖို့အတွက်ကိုဘယ်လိုလုပ်ကြမလဲဆိုတဲ့ဥစ္စာကိုကျွန်တော်တို့စဉ်းစားပေးစီချင်ပါတယ်ခင်ဗျ
ဟုတ်ကဲ့ဟုတ်ကဲ့ခင်ဗျအဲ့တော့ခုနကပြောဆိုဆွေးနွေးခဲ့ကြတဲ့ကိစ္စတွေပေါ်မှာဘုံဆိုင်သိမ်းဝင်းနေတယ်ရောဘယ်လိုများသုံးသပ်မိသွားလဲခင်ဗျပြောပါအောင
်ဟုတ်ကဲ့အခုကျွန်တော်88အတွေ့အကြုံတော့ကျွန်တော်မှမရှိခဲ့ဘူးပေါ့ဗျာဒါပေမဲ့အဲ့လိုပေါ့ကျွန်တော်မြင်မိတများတော့ဒီစစ်တပ်ခေါင်းဆောင်နိုင်ငံခေါင်းဆောင်တွေအနေနဲ့သူတို့ကဒီ divide and rule ဆိုတဲ့ဥစ္စာကိုသူတို့ကိုယ်တိုင်ကပဲဒါပြင်းပြင်းကျကျသုံးနေတာကိုကျွန်တော်လည်းတော့သတိထားမိပါတယ်ဒီစစ်သားတွေဒီဘိုလောင်းတွေဝင်လာပြီဆိုတဲ့ကွာစတဲ့ဒါမိသားဒီဘိုလောင်းစစ်သားဆိုတဲ့စိတ်ကိုသွင်းပြီးတော့ဒီရဲသားတွေနဲ့ဆိုင်ကပုံမြင့်မြင့်မြတ်တဲ့ဆိုတဲ့ပုံစံမျိုးကိုသူကရိုက်သွင်းတာရှိတယ် ပြီးတော့စစ်တပ်ထဲမှာဘယ်နေလဲဒီရရှိတဲ့အခြေအနေကိုပြန်ပြီးတော့တွေးခွဲတယ်။နေရာရှိတဲ့လာစာနဲ့အခြေအနေရလာစာရတခြားစီပါပဲ။ပြီးတော့ဒီလူမျိုးရေးဆိုတဲ့စီးဆိုင်ရင်ဗမာနဲ့တိုင်းရင်းသားတွေကိုတွေးခွဲတယ်။တပုံတွေကိုဆက်ပြီးနေတာပေါ့ဒီ။တိုင်းကြီးစီလုံးရေးမပြုတ်ခွဲအောင်ဆိုပြီးတော့တိုက်နေရတယ်ဆိုတဲ့ပုံစံမျိုးဖြစ်အောင်ဆိုပြီးတော့တပုံတွေကိုသူတို့ဆက်ထားနေတဲ့ ကျွန်တော်ကဒီရန်ကုန်တော့တာဝန်မကျဘူးပဲကျွန်တော်ပြည်မသူပြီးတော့နှစ်ခုကွဲသွားတယ်အခုလွတ်တော်အတွင်းနဲ့လွတ်တော်ပြည်မသူပြီးတော့နှစ်ခုကွဲသွားတယ်အခုလွတ်တော်ဂျင်ကလူတွေကစီးပွားရေးပိတ်ဆို့မှုကိုထောက်ခံနေရတယ်အချိန်မှာလွတ်တော်အတွင်းကလူတွေကစီးပွားရေးပိတ်ဆို့မှုကန့်ကွက်နေကြတယ်ဆိုတော့ပုံစံမျိုးမျိုးပေါ့သူတို့ကဒီ divide and rule ကျွန်တော်အနေနဲ့တိရံခွဲခြားမမြင်မဲနဲ့ဒီရင်ဖောင်းအခြေချုပ်ထားတဲ့ဒီစကားအတူရောင်တွေကိုပဲ တမတော်အနေနဲ့မြင်နေကြတဲ့အခါကျတော့နည်းနည်းတော့စစ်သနာရှိပါတယ်ဆိုလိုတာဒီဦးတန်းရွှေတို့ဆိုတာစစ်သားအနေနဲ့ဘယ်လိုမှမဖြစ်နိုင်တော့ဘူးပြင်ဒါနိုင်ငံရေးလုံနေတဲ့စစ်သားဟိုကျွန်တော်တို့ဒီတမတော်ရဲ့အချိန်ကဆိုတာလူတိုင်းအဲ့ဒါတမတော်သားတိုင်းလိုက်နာမှာပဲကျွန်တော်တို့ဆိုလို့ရှိရင်စစ်တမ်းမူဝင်ကလေးဟိုနိုင်ငံရေးကင်းရှင်းရမည်ဆိုတဲ့ခံဝင်ချက်နဲ့ကျွန်တော်ဝင်လာတကယ်တမ ဒါရှေ့ရှောက်ပို့ပြီးတော့ခင်းရောက်မယ်ဆိုတာကိုကျွန်တော်မြင်မိပါတယ်။နောက်ပြီးတော့တက်မတော်တဲ့မှာဖြစ်နေတဲ့တွေးခေါ်ပိုင်းဆိုင်ရာသူရတရားလည်းထိပ်ပိုင်းခေါင်းဆောင်ပိုင်းကလူတွေကြီးပဲတာဝန်ရှိတယ်လို့ပဲကျွန်တော်ပြန်တော့မြင်ပါတယ်။ဘာလို့လဲဆိုတော့စစ်တပ်ဆိုတာကဒါဒီမိုကရေစီဘယ်နိုင်ငံမှာဘယ်နိုင်ငံဘယ်စစ်တပ်မှာဒီမိုကရေစီမရှိဘူး။အဲထိတ်ခေါင်းဆောင်ရဲ့ဦ ဒီကြောင့်ဒီကြောင့်ဒီကြောင့်ဒီကြောင့်ဒီကြောင့်ဒီကြောင့်ဒီကြောင့်ဒီကြောင့်ဒီကြောင့်ဒီကြောင့်ဒီကြောင့်ဒီကြောင့်ဒီကြောင့်ဒီကြောင့်ဒီကြောင့်ဒီကြောင့်ဒီကြောင့်ဒီကြောင့်ဒီကြောင့်ဒီကြောင့်ဒီကြောင့်ဒီကြောင့်ဒီကြောင့်ဒီကြောင့်ဒီကြောင့်ဒီကြောင့်ဒီကြောင့်ဒီကြောင့်ဒီကြောင့်ဒီကြောင့်ဒီကြောင့်ဒီကြောင့်ဒီကြောင့်ဒီကြောင့်ဒီကြောင့်ဒီကြောင့်ဒီကြောင့်ဒီကြောင့ ကျွန်တော်ကဒီရန်ကုန်တော့တာဝန်မကျဘူးပဲကျွန်တော်ပြီးမှန်တာဝန်ကျပဲဒီမှာအချက်တဲ့အတွက်သူမှပြင်ဖို့အခွင့်အာဏာမရှိဘူးပြအဲ့ဒီတော့တကယ်တကယ်တမ်းမှာလုံရမယ့်တာဝန်ရှိတဲ့လူကတမန်တော်ရဲ့ထိပ်ပိုင်းခေါင်းဆောင်ပိုင်းကလူတွေကြီးပဲချင်းနေပါဒီတမန်တော်ခေါင်းဆောင်ဆိုတဲ့လူတွေကလည်းစစ်သေးမှုဝင်ငွေသူတို့ရခဲ့တဲ့အတွေးခေါ်တွေကပါလေ
ဒီအင်္ဂါရင်းစနစ်ပြီမှာဒီအာနာရှင်20တိုင်းတိုင်းရှိလာခဲ့တဲ့အခါကျတော့အမိုင်းတွေကိုလိန်လေပြီးတော့လောက်ချန်ချန်ပြီးတော့သူတို့ကသင်ပြခဲ့တဲ့ဝါရထန်ခဲ့တဲ့ရိုက်သွင်းခဲ့တယ်ဆိုတော့ဒီငငယ်ကလေးဘဝကလေးကသူတို့စီမှာဒီဟိုမှာတိုင်းအာရှင်ဆိုလို့ရှိရင်ငါတို့ကလူမျိုးကြီးဆိုတဲ့သွေးခေါင်းကြီးမူဝါဒကခေါင်းထဲမှာဆွေးနေအဲ့ဒီလူတွေကသောင်းတစ်ချိန်မှာတမန်တော်တဲ့ကို ဆိုလို့ရှိရင်တော့ကားတဲ့ဒီလလဘကတွေအများကြီးကားရကြပြီးတော့အကျိုးမျိုးစုံခံစားနေကြရတယ်အဲပြည်သူတွေမှာတော့ဆင်းရဲငတ်ပြတ်နေကြတယ်ပြောနေတယ်ဒီခုနကပြောခဲ့တဲ့ဒီကျဲပေါ်တွေရဲ့မိသားစုတွေကဩသူတို့ကဘယ်လောက်များအကျိုးခံစားခုနေရနေတယ်သူတို့ရဲ့မိဘတွေကဩဒီငတ်ပြတ်နေကြတဲ့ရှားပါးပြတ်လာနေကြတဲ့ထဲမှာမပါကြဘူးလားဆိုတော့သူတို့လည်းကြုံနေကြရတာပါပဲဟုတ်တယ်မလားဒီဟိုထိပ်ပိုင်းက ဟိုကောင်းဆောင်ကြီးတွေတဲ့ဒီလက်တဆုပ်စာသာကြီးပွားချမ်းသာနေကြတာပါလက်အောက်ငယ်သားပိုင်းနဲ့ထိပ်ပိုင်းကဘူမှုကျုပ်ကနေအထက်လောက်ဒီလူကြီးပိုင်းပုဂ္ဂိုလ်ကြီးတွေနဲ့ဒီရှင်ကြီးလိုက်မယ်ဆိုလို့ရှိရင်လူကြီးပိုင်းကအကုန်လုံးခြံနေတိုက်တွေကားတွေနဲ့စီးစိမ်ဥစ္စာတွေမျိုးစုံသူတို့မှာအခုဆိုလို့ရှိရင်ကျွဲဝချမ်းသာပြီးတော့ဟိုအောက်ကရဲဘော်ငယ်လေးတွေမှာကြတော့ဘာဆိုဘာမှမရှိ
ဒီဘက်ကစီးပွားရေးလုပ်ငန်းတွေမှာလုပ်နေကြတယ်ဆိုတာလည်းအောက်ခြေရလူငယ်အတူကသိတာမှမဟုတ်ဘဲဘူးဒီတော့ဒီအရာရှိကြီးတွေကြားထဲမှာအဂရိလိုက်စားမှုတွေဘယ်လောက်တောင်မှရှိနေတယ်ဆိုတာကိုလည်းပဲလူငယ်ပိုင်းအနေနဲ့သိလို့ရှိရင်တို့အနေနဲ့လည်းပြုလျင်ပြောင်းလဲလာနိုင်မယ်ထင်တယ်လို့ပြောရလို့ရှိတာပေါ့ဘိုးကြီးတမ်းကြောင့်ပြောပါအောင်ခင်ဗျအခုမြန်မာတပ်မတော်ရဲ့အခြေအနေကတော်တော်လေးကို ဒါပေမဲ့တစ်ဖက်မှာလည်းခုနကကျွန်တော်တို့ပါဝင်ဆွေးနွေးသွားခဲ့ကြတဲ့အတိုင်းမှာတစ်ဖက်မှာလည်းကျွန်တော်တို့အေးပေါင်းနဲ့ဖောက်ကောက်တယ်လို့ပေါ့အတွေ့အကြုံပိုင်းဆိုင်ရာအရရောကျွန်တော်တို့အမူအကျင့်ပိုင်းဆိုင်ရာအရပါဖောက်ပြန်ပျက်စီးနေတဲ့ခါကြတော့ဒါမျိုးရဲ့ဂုဏ်သိက္ခာကလူတို့ကြမှာညှို့နှွမ်းနေတဲ့အနေထားမှာရှိပါတယ်အဲ့တော့ကျွန်တော်မြင်တာကတော့ခုနကဟိုဘုံမှုဆိုင်သ တယ်လို့ကျွန်တော်ယူဆပါတယ်ဘာဖြစ်လဲဆိုတော့ကျွန်တော်တို့သက်သားဖြစ်လာလို့ရှိရင်အမင်းနဲ့တာဝန်တိုင်းကျွန်တော်တို့လိုက်နာကောင်ထယ်ဖော်ရမယ်ဆိုတာကျွန်တော်တို့ညွှန်ကြားချက်တွေရှိပါတယ်အဲဒီအတိုင်းလဲကျွန်တော်တို့လက်ချင်းတင်ကြားပေးခဲ့ပါတယ်ဒါပေမဲ့ခက်တာကအခုဖြစ်ဖြစ်နေတဲ့အခြေအနေကအမင်းနဲ့တာဝန်ကိုတလွဲသုံးချပြီးတော့မှခိုင်းနေတဲ့အခါကျတော့အောက်ကကျွန်တော်တို့လိုက်လို့ရတဲ့အချိန်မှာဟိုမလို့လာပဲနဲ့မမတဲ့နဲ့အမားတွေအများကြီးဖြစ်ခဲ့ပါတယ်ကျွန်တော်တို့နိုင်ငံရေးအမားတွေရောကျွန်တော်တို့ဂုံသိခါပိုင်းဆိုင်ရာရရောအဲဒီကောကျွန်တော်တို့လူရေးပိုင်းဆိုင်ရာရတွေပါအာတပ်မတော်ကအခုချိန်မှာရောချွတ်ချုံကြပြီးတော့မှပျက်စီးနေတဲ့အနေထားမှာရှိပါတယ်ခင်ဗျခုနဆရာဦးခွန်မောင်ကြီးဟိုဆွေးနွေးသွားတယ်လို့ပဲကျွန်တော်တို့ဆေးဘိတ်ခေါင်းဆောင်ကြီးတွေကဆန်းသာတဲ့ဆန်းသာကြော်ဝပြီးတော့မှကျွန်တော်တို့စစ်တပ်ထဲမှာရှင်းသုံးနေတဲ့ဟိုဂါရဝတရားဆိုတာကိုတလွဲသုံးပြပြီးတော့မှကိုကျိုးကွင်တူးရှာတာတွေဟလာအာဒါစင်မြေဆက်အစမကောင်ကျွန်တော်တို့ဟလာစီဝါရေးခွင့်ထူးခံတာတွေဟလာကျွန်တော်တို့အစင်းနှခွဲထားပလိုက်တာတွေဟလာသာမန်ပြည်သူလူထုရဲ့ဘဝတွေကိုနားမလည်တော့တာတွေလူထုကိုတင်းတင်းကြပ်ကြပ်ပြင်းနေအုပ်ချုပ်တာတွေဒီမိုကရေစီနဲ့လူခွင့်ရေးပေးရမှာကိုဟိုသူတို့ကြောက်နေတာတွေဟလာတခြားကျွန်တော်တို့တိုးတက်နေတဲ့ကမ္ဘာကြီးရဲ့အခြေအနေနဲ့လက်တော့ညီတွေမချစ်သုံးပဲနဲ့ဟလာကျွန်တော်တို့အကြီးကျယ်ပြီးတော့မှကျွန်တော်တို့ကိုယ်ချန်တဲ့မှာပဲကိုယ်လုံအောင်ကာထားပြီးတော့မှကိုယ့်ကိုဟုတ်လာပြီးတင်နေတဲ့ဒီတလွဲချင်းမြောင်းတဲ့အယူဆတွေပေါ့နော်ဆိုဒီယူဆတွေရောက်မှာဗမာတပ်မတော်ကဒီပုံတိုင်းလာဆက်သွားမယ်ဆိုလို့ရှိရင်ကျွန်တော်တို့ရှေ့လျှောက်ဆိုလို့ရှိရင်ဒီတဲ့ပုံပြီးတော့မှဆိုးရွားဖို့ပဲရှိပါတယ်အခုတို့ပြူပြူကြောင်းလဲနေတဲ့နိုင်ငံရေးခြေနေဆိုတော့လည်းကျွန်တော်တို့စာရွက်ပေါ်တာအမိပြောင်းလဲတာလည်းလူတွေကပြောင်းလဲခြင်းမရှိဘူးနိုင်ငံကိုဆက်ပြီးတော့မှတို့စိတ်ကြိုက်ပုံစံတို့သွင်းဖို့စူးစမ်းနေတယ်ကျွန်တော်ခြေရှာတွေ့နေရပါတယ်အဲတော့တပ်မတော်လည်းမှတွတ်တက်တဲ့အသွေးခေါ်တွေအားရှိကြမှာပါဒီရာရှိကြီးပိုင်းမှာရောရာရှိငယ်ရာရှိလတ်ရောအခြားသက်သားဆင့်နေမှာပါရှိကြမှာပါအဲ့တော့တိုးတက်တဲ့အသွေးခေါ်တွေနဲ့ကျွန်တော်တို့ကဘာကြီးမှဘာတွေဖြစ်ပြနေသလဲဆိုတာတွေကိုကျွန်တော်တို့လေ့လာပြီးတော့မှဗမာတပ်မတော်ကိုကျွန်တော်တို့ဟိုတူးတောက်ထဲနဲ့လှုပ်လို့တော့မရပါဘူးကျွန်တော်တို့အားလုံးစုပေါင်းပြီးတော့မှအောက်ခြေအစကျွန်တော်တို့ထိပ်ပိုင်းထိရောက်အောင်ကျွန်တော်တို့ပြင်ပြောင်းလဲနိုင်မှာတော်ကာကြမယ်အခြေအနေမှာရှိပါတယ်ခင်ဗျအဲ့ဒီလိုမျိုးပြင်ပြောင်းလဲနိုင်တဲ့အခြေအနေကိုဟိုရောက်ဖို့ဆိုတာလည်းတော်တော်စူးစမ်းမှာပါနောက်တော့နေချင်းညာချင်းလဲကျွန်တော်တို့ပြင်ပြောင်းလဲလို့မရပါဘူးအချိန်တော်တော်ယူပြီးတော့မှကျွန်တော်တို့ပြင်ရမှာဖြစ်ပါတယ်ခင
်ဗျဟုတ်ကဲ့ခင်ဗျဘုံမြတ်နိုးအောင်ပြောပါအောင်ခင်ဗျ
နော်ဥပမာညီသွင်းနေတဲ့အချိန်ကျွန်တော်ဟိုလေးတစ်ချက်ကျွန်တော်ပြန်ပြောချင်တယ်အဲ့ဒါကကျွန်တော်တို့ဒီစစ်တပ်ထဲမှာပေါ့လေကျွန်တော်တို့ဝင်လာတဲ့အချိန်ကျတော့ဒီအောက်ခြေအဆင့်ကဟိုစစ်တပ်ထဲမှာအကုန်လုံးတော့ brain wash ကိုလောက်ခံထားရတာရှိတယ်နောက်ထပ်ကစစ်တပ်စစ်ဝင်လာတဲ့မှာအောက်ခြေစစ်ဒီအတိုင်းဝိုင်းနေရတာအကုန်လုံးဆင်းရဲငတ်ပြတ်နေတယ်ဘရောအရာရှိအတိုင်းဝိုင်းနေအပေါ်ဘက်ကသူ့အလိုအဆင်ပြေတာရှိနေပြောတယ်ကျွန်တော်ဒါကျွန်တော်မြင်တဲ့ဥစ္စာတော့ဗျအရာရှိအတိုင်းဝိုင်းထဲမှာတော့ကျွန်တော်ပြောဗိုလ်မှူးတို့ဒုဗိုလ်မှူးကြီးတို့အဆင့်နေတာတချို့တော်တော်လေးကိုအစင်မပြေအခက်အခဲရှိတယ်လို့အများကြီးရှိတယ်ဗျ။ဟု
တ်ကဲ့
။တချို့အစင်ပြေတဲ့နေရာကောင်းရတယ်ပေါ့ဗျ။အဲ့လိုပတ်စံအကြံပိုင်းရတဲ့နေရာမျိုးပေါ့။အဲ့လိုနေရာမျိုးရောက်တယ်ဆိုလိုက်တယ်။တချို့က self respect ရှိတဲ့လူကြမလုပ်ဘူးဗျ။မလုပ်ဘဲနဲ့သူ့အနေနဲ့အချိန်ကြတော့ကျွန်တော်ပြောတာကဒီအခုပေါ့ဆင်းရဲငတ်ပြတ်နေဆိုတဲ့အထက်မှာအောက်ခြေဒီတက်တာအရာရှိအရာကန်အကျက်တင်မဟုတ်ဘူးဗျ။အရာရှိတွေလည်းပါတယ်ဆိုတဲ့အကြောင်းကိုကျွန်တော်နံပါတ်၁ရဲ့ဟိုပြန်ပြီးပြောပြခြင်းပါတယ်။ခုနကဆရာဦးကမောင်ကြီးပြောတဲ့ဒုတိယအချက်ထဲမှာတော့သူတို့correction ပေါ်သူတို့တိတ်များတဲ့ဥစ္စာကိုကျွန်တော်ထောက်ပြနိုင်ပြောပြနိုင်တယ်အခုဒီလူတွေကတိနေပြီ။ဘာလို့ဆိုတော့ကျွန်တော်တို့မျက်စိအောက်မှာမြင်နေရတဲ့ဒီအထက်အရာရှိပုဂ္ဂိုလ်ကြီးတွေဘလောက်ချမ်းသာနေတယ်သူတို့ရဲ့ချမ်းသာမှုကမဖုံးနိုင်မကွယ်နိုင်ပဲနဲ့သူတို့ဘလုံးကောင်းနဲ့လာတာပြီးတော့သူတို့ဟိုဖော်ပြနေထုတ်ပြနိုင်ရှိရဲ့ဗျ။အဲ့တော့တော်တော်များများတိနေပြီ။ဒီနေ့တော့သူတို့ရဲ့စိတ်ထဲမှာဒီအရာရှိကိုလည်းကျွန်တော်ပြောတာဒုဝင်ဝီအစင်လောက်ဝင်ဝီအစင်လောက်ကျွန်တော်တို့ထည့်ပြောခြင်းပါလေ။အဲ့ဒါရဲ့နောက်ဟိုအောက်ခြေတက်တာအထိပေါ့။အဲ့လောက်အထိမှာသူတို့မကြေနပ်တာရှိနေတယ်။ရှိပြီးတော့သူတို့သူပြန်ပြောင်းလဲတော့သူအများကြီးလိုလားနေတယ်ခုနကဘိုးကြီးဆိုင်ဝင်းကျော်တို့ပြောသွားတယ်လို့ပဲသူတို့တော်တော်လေးကိုပြုပြင်ပြောင်းလဲကြိုးစားအောင်လို့ဆိုတော့ကျွန်တော်ကတော့အကုန်လုံးကဒီစိတ်သက်ရှိပြီးသူတို့ကိုရှင်းပြနိုင်မယ်ပြောပြစည်းရုံးနိုင်မယ်သူတို့ရှင်းတော့ကျွန်တော်ဒီစိတ်သက်ပြန်ပြုပြင်ပြောင်းလဲရကျွန်တော်သိပြီးတော့ကာလမရှိကြဘူးလို့ကျွန်တော်ထင်တယ်ခင်ဗျဘာဖြစ်လို့လဲဆိုတော့ကျွန်တော်ပြောင်းလဲလာတဲ့ကဘာကြီးအခြေအနေမှာကျွန်တော်မြင်လာပြီအမြင်လာပြီဆိုတော့ကျွန်တော်ဒီဥစ္စာတွေကိုသူတို့မြင်တာသိအောင်ပါဗျာရဲဘော်တွေကြတော့အခုနောက်ပိုင်း educated များလို့ဆိုပြီးတော့ဒါသူတို့တူနီရှားကိစ္စအီဂျစ်ကိစ္စဟိုဘာရင်းအခုလေပြာဒါတွေသူတို့သိကြမှသိမယ်။ဒါနဲ့ကုပြည်တွေမှာဖြစ်တဲ့ဥစ္စာတွေအကုန်လုံးသူတို့သိကြရှင်းပြနိုင်ပြောပြနိုင်မယ်။ကျွန်တော်တို့ထိုးပေါက်စည်းရုံးနိုင်မယ်ဆိုလို့ရှိရင်ဒါတွေကပြုပြင်ပြောင်းလဲဖြစ်ဖို့ကခုနကပြောတော့တော့သိကြမှမထင်ဘူးဗျ။အခုကဘာကြီးရတော့နေအပြောင်းလဲမြန်နေတဲ့ကဘာကြီးလေးကျွန်တော်အဲ့လိုမြင်ပါတယ်ဗျ။ဟုတ်
ဟုတ်ပါတယ်ခင်ဗျဒီဒေါန်ဆန်းစုကြည်ကိုယ်တိုင်ကလည်းပဲပြောထားတဲ့စကားတွေရှိပါတယ်မြမတက်မတော်ပေါ်မှာသူ့အနေနဲ့ဘယ်လိုမှအညိုအတေထားတာမရှိပါဘူးတက်မတော်နဲ့သူလက်တွဲပြီးတော့လှုပ်ဆောင်သွားမှာဖြစ်ပါတယ်ဆိုတာမျိုးပြောထားတယ်ဒီတော့နိုင်ငံရေးပါတီတွေအနေနဲ့လည်းပဲဒီတက်မတော်သားတွေတက်မတော်အရာရှိတွေကိုတစ်ဖက်တစ်လမ်းအနေပြီးတော့ဒီနားလေသဘောပေါက်အောင်စီယုံသိမ်းသွင်းဟုတ်ကဲ့စီယုံသိမ်းသွင်းနိုင်မယ်ဆိုလို့ရှိရင်မတော်ဘူးလားဆိုတာမျိုးလဲကျွန်တော်တို့တွေးမိကြတာပေါ့ပြောပါအောင်ခင်ဗျာ
ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟိုကျွန်တော်ခုနကပြောကျွန်တော်ညီတွေပေါ့လေကျွန်တော်လည်းငယ်ကြပါလေ
ဟုတ်ကဲ့
ဒီပြောရတဲ့အားလုံးကတော့အပြည့်စုံဟိုလုံးဝညီပါဟိုမှန်ကန်ပါလေဟိုဒီဥက္ကမောင်ငယ်မေးတဲ့မိခွန်းနဲ့ပတ်သက်ပြီးတော့ပေါ့လေဆိုကျွန်တော်လည်းအခုချိန်ထိပေါ့လေတချို့ပေါ့လေကျွန်တော်ဒီသာဒုတိယဘုံမူကြီးဘုံမူကြီးအစ်စင်နေမှာပေါ့မကပါဘူးဒီကမြင့်တဲ့သူတွေကိုယ်တိုင်ကကျွန်တော်နဲ့ပေါ့လေတိုက်ရိုက်တော့မဟုတ်ပါဘူးဟိုတယ်ဝိုင်းကြားတဲ့အခါမှာအောင်းရင်တို့မင်းပါလှုပ်ပေးနိုင်မလဲဆိုပြီးတော့မှမေးတဲ့မိခွန်းတွေရှိပါတယ်အဲ့တော့ကျွန်တော်တို့အနေနဲ့လည်းဒါအားလုံးသိတဲ့အတိုင်းပေါ့လေဒီလောက်ကြီးသူတို့မှမျှော်မှန်းတော့ကျွန်တော်တို့လုံနိုင်တဲ့အနေအထားမျိုးမရှိပါဘူးအဲ့ဒါကြောင့်မို့ဒါလည်းပတ်သက်ပြီးတော့ပေါ့လေခုနနိုင်ငံရေးပါတီတွေရောဆိုတဲ့နေရာမှာပြည်တွင်းရောပြည်ပရောပေါ့လေကျွန်တော်တို့တမ်းပရောပေါ်မှာကျွန်တော်တို့နားလည်မှုပေါ့လေဒီစုံတရားနားလည်မှုပြီးဖို့လိုအပ်ပါတယ်အခုလည်းဒါနားလည်တဲ့အနေအထားတော့ဟုတ်ဖြစ်လာပါပြီ။နားလဲတဲ့အပြင်မှာကျွန်တော်တို့ဒီတမ်းမတော်ကိုဟာကကကျွန်တော်တို့ပြောတဲ့ဒီတမ်းမတော်တွေကတိုင်းချစ်ပြည်ချစ်ရှိတဲ့သူတွေကိုဖက်လာအောင်ဘလို့လုပ်မလဲဆိုတဲ့ဥစ္စာကိုတော့ဝိုင်းဝန်းပြီးတော့ကျွန်တော်စဉ်းစားပြီးဖို့လိုရတယ်။အဲ့လိုစဉ်းစားဖို့အခါမှာကျွန်တော်မှတ်သားထားရမလို့ပေါ့လေ။စစ်သားဆိုတာကတော့သူတို့အဓိကကကမိဘဆိုတာတဲ့သူတို့ရဲ့မိသားစုကိုပိုခင်ပါလေ။အတူကလေးတွေသူတို့မိန်းမတွေရဲ့အနာကကြောင်းချက်တွေဒါလေးကျွန်တော်တို့များများလေးဟိုပြောပေးရပါမယ်အတိအပြင်မှာကျွန်တော်တို့ခုနပြောတဲ့စေကောင်းဆောင်ကြီးတွေတမ်းမတော်ကိုအတိမပေးဘဲနဲ့မသာမာမှုတွေဘာတွေလုပ်နေလဲအတိုင်းပြည်ဘန္နာဘာတွေခိုးပြီးတော့မှဘာတွေရောင်းစားနေလဲသူတို့မိသားစုတွေစေကောင်းဆောင်တွေရဲ့မိသားစုတွေနဲ့ဒီကျွန်တော်တို့တမ်းမတော်သားတွေရဲ့မိသားစုဘဝတွေပေါ့ဒါတွေကိုနှိုင်းယှဉ်ကျွန်တော်တို့ပြရမယ်ကျွန်တော်တို့ပြည်ရင်းပြည်ပအတိုက်ခံဖွဲ့စည်းများပုံမှာလည်းကျွန်တော်တို့တမ်းပရောအနေနဲ့ပေါ့လေကိုယုံကြည်မှုရလာအောင်တက်ကိုကျွန်တော်တို့ဘက်ကလည်းတမ်းပရောသားတွေကိုနိုင်ငံရေးသမားအနေနဲ့ပြေလည်အောင်ပေါ့လေကိုညှိပေးရမယ်အနေအထားမျိုးလေးကျွန်တော်တို့ရှိပါတယ်ဒီအပြင်မှာပို့ပြီးတော့မှဟိုတိတိယယောက်ဖြစ်နေတာကျွန်တော်တို့ဒီအခုဒီစစ်ကြုံပေါ့လေစစ်ကြုံဘွားရောက်နေတာပြည်သူတွေကြုံဘွားရောက်တာတဲ့စစ်တပ်ကကြုံဘွားရောက်တာဟိုဆိုးပါတယ်ကျွန်တော်တို့တမ်းပရောသားချင်းပို့အတိဆုံးပါနောက်တစ်ချက်ကတော့ကျွန်တော်တို့ဒီစစ်ကောင်းဆောင်တွေရဲ့အဲကျွန်တော်တို့ဟိုမတရားတဲ့အမိန့်တွေပေါ့ခုနကလူသားဆိုရင်ဟိုမတတ်ဘူးအဲလှုပ်ဆိုရင်မလှုပ်ဘူးဆိုတော့အာခံစိတ်တွေကျွန်တော်စစ်တပ်လူပြောတော့ immunity ပေါ့ဗျာအဲဒီလိုမျိုးပုံကန်ခြင်းနဲ့စိတ်တွေပေါ်လာအောင်တော့ကျွန်တော်တို့ခုနပြည်ရင်းပြည်ပနိုင်ငံရေးသမားတွေအနေနဲ့တပ်ပရောကျွန်တော်ဖြုတ်ခွဲလာဖို့ပေါ့ဒီသူရဲ့ဒီခေါင်းဆောင်ပိုင်းတွေကိုရှင်းလင်းနိုင်မှုအတွက်ကအောက်ခြေမှာအဓိကကြပါတယ်ပြီးခဲ့တဲ့ဒီနှစ်ပေါ်ပြီးခဲ့တဲ့နှစ်တည်းမှာဖြစ်သွားတဲ့ဥစ္စာတွေကဖြစ်စဉ်အမှန်လေးပါဒီတမ11မှာဖြစ်တာတို့တမ66မှာဖြစ်တာတို့ဒါအင်းတိုင်းဘက်တဝိုင်းမှာဖြစ်သွားတဲ့ကိစ္စတွေကတကယ်ကိုတကယ်စစ်စစ်မှန်မှန်ဖြစ်တာပါကျွန်တော်တို့ကဖြစ်ပင်ဖြစ်တော်ညာလေအဲ့ဒီခွင့်ရုပ်ပေါ်လေကျွန်တော်တို့ပြည်ပမှာရှိတယ်ကျွန်တော်တို့အပါဝင်တွေကတိတိယယောက်ကျွန်တော်တို့အသုံးချနိုင်ခဲ့ပါဘူးသူတို့သက်ဆိုင်ရာဒီတိုင်ရင်းမှုတွေဖြုတ်တမမှုတွေလဲပစ်ဆိုတဲ့အနေအထားမျိုးလောက်နေသူတို့မင်းမြောင်သူလုတ်လုတ်ပိတ်တဲ့နေသားမှုကျွန်တော်တို့ရှိပါတယ်။ဒါဆိုလာစား2000ပေးသွားတာပါမျိုးရှိတယ်ပေါ့လေ။အဲ့တော့ကျွန်တော်တို့ဘက်ကလည်းဒီစစ်ကောင်းဆောင်တွေရဲ့နိုင်ငံရေးရောစီရောအားလုံးပေါ့လေ။ပြုတ်ရှားမှုတွေကိုမျက်ချိမပြတ်ကြည့်ပြီးတော့မှတိုက်ရိုက်တိုက်ရိုက်ကျွန်တော်တို့ကတံမြန်ဆောင်ရွက်သွားနိုင်ဖို့ကျွန်တော်တို့လိုပါတယ်။နောက်တစ်ခုကသူတို့ရဲ့နောက်ကိုဟာစစ်ကောင်းဆောင်တွေရဲ့ခင်းတဲ့နောက်ကိုကျွန်တော်တို့ကလိုက်ပြောနိုင်မယ်ဆိုတာကျွန်တော်တို့ပြောတဲ့နောက်ကိုသူတို့လိုက်ရမယ်။ဥပမာဘုံမှုဆိုင်သိမ်းမင်းတို့အဲ့လုတ်သွားတဲ့ဒါနျူကလ িয়ার ကိစ္စပါ냐ဆိုရင်သူနောက်ကလိုက်ရတာဒါမျိုးကိုကျွန်တော်တို့ကဟိုဖြစ်အောင်ပေါ့လေဒီတက်ထက်မှာရှိတဲ့ဒီလူတွေနဲ့ဆက်ဆက်ပြီးတော့မှရားသမားသတင်းတွေကိုရားတဲ့ညီနဲ့ယူပြီးတော့မှသူတို့အတွက်ပေါ့လေကျွန်တော်တို့ကလုတ်ပေးဖို့တင့်တယ်လို့ကျွန်တော်မြင်ပါတယ်ခင်ဗ
ျဟုတ်ကဲ့ဘုံစံတယ်ဝင်ပြောပါအောင်ဗျာ
ဟုတ်ကဲ့ကျွန်တော်ကတော့တက်မှာတင်နေတဲ့တက်မလို့သာအားလုံးအတွက်အဲ့လိုမျိုးမှာတင်ပါတယ်ကျွန်တော်တို့ဒီပြင်းတဲ့တော်လိုင်းကြီးမှာစကားထုံးပေါ်ပေါက်ခဲ့ပြီပါတယ်ခင်ဗျာအုပ်ချုပ်သူမင်းအစိုးရကတရားမျှတမှုမရှိရင်မိသူမျိုးစုတော်လှန်ပုံစံပိုင်းခွင့်ရှိသည်ဆိုတာဒါ16ရာစုလောက်ကလေးကသူများနိုင်ငံကပြည်သူတွေဒါတက်မလို့သားတွေကနားနဲ့သိရှိပြီးဖြစ်တယ်ဒါအခုပေါ်မတရားမှုဖြစ်လာခဲ့လို့ရှိရင်မိသူမျိုးစုတော်လှန်ပုံစံခဲ့မယ်တန်း90ရောပြည်သူလူထုဒါမှမဟုတ်ဒီ3000ရောဒါတက်မလို့သားတွေက တရားမျှတမှုမရှိတဲ့အုပ်ချုပ်စီမံခန့်ခွဲမှုမှန်ကန်မှုမရှိတဲ့ဒီခေါင်းဆောင်တွေကိုတော်လှန်ပုံကန်နိုင်ခဲ့မယ်ဆိုလို့ရှိရင်ဒါကျွန်တော်တို့ပြင်ပြောင်းလဲရေးအောင်မြင်နိုင်ပါလိမ့်မယ်ဆိုတာကိုကျွန်တော်မြင်မိပါတယ်ခင်ဗျာ
ဟုတ်ကဲ့ခင်ဗျာကျွန်တော်တို့ရထားတဲ့အချိန်ကပြည့်နေပြီဖြစ်တဲ့အတွက်ကြောင့်ဒီစကဝိုင်းကိုတော့ကျွန်တော်တို့ဒီညနေပဲရန်နာမှာဖြစ်ပါတယ်မြန်မာနိုင်ငံတွင်းမှာလူအခွင့်အရေးချိုးဖောက်မှုတွေတော်တော်များများဖြစ်နေတာကစစ်ဘုစစ်သားတွေရဲ့ချက်ချက်ဖြစ်တဲ့ဆိုပြီးပြည်သူအများစုကတပ်မတော်ပေါ်မှာအကြီးညိုကင်းမဲ့နေကြတဲ့ကိစ္စတွေကိုဆွေးနွေးကြတာဖြစ်ပါတယ်နိုင်ငံတကာတွေမှာစစ်တပ်ပေါ်ပြည်သူတွေကကြီးညိုလေးစားနေကြတာမျိုးမြန်မာနိုင်ငံမှာလည်းပဲပြည်သူတွေကတပ်မတော်ပေါ်မှာအကြီးညိုကင်းမဲ့နေတဲ့ကိစ္စတွေပပျောက်ပြီးပြည်သူနဲ့တပ်မတော်နဲ့တသားနဲ့ဖြစ်လာနိုင်ဖို့အတွက်ရည်ရွယ်တင်ပြလိုက်ရတာဖြစ်ပါတယ်ခင်ဗျာအခုလိုပါဝင်ဆွေးနွေးပေးခဲ့ကြတဲ့အတွက်အမေရိကန်ပြည်ထောင်စုဝါရှင်တန်ဒီစီမြို့တော်မြန်မာတန်ယုံဒုတိယအကြီးအကဲဖြစ်တာဝန်ထမ်းဆောင်ခဲ့တဲ့ဗိုလ်မှူးဟောင်းဦးအောင်လင်းထွတ်မြန်မာနိုင်ငံဆဲဆိုရရဲ့နျူကလ িয়ার သုရေသနလုပ်ငန်းစီမံကိန်းကိုကဘာတိဖော်ထုတ်ပေးခဲ့တဲ့ဗိုလ်မှူးအောင်ဦးဆိုင်သိန်းဝင်း88ရေးခင်းမှာပါဝင်ခဲ့ကြတဲ့ဗိုလ်ကြီးဆိုင်ဝင်းကျော်နဲ့ဗိုလ်များနိုးတို့ကိုအထူးကျေးဇူးတင်ရှိကြောင်းပြောကြားရင်းညီကုန်းချုပ်လိုက်ပါတယ်။တော်တာရှင်ပေါင်းကိုစိတ်နှပြချမ်းမှွှန်လန်းကြပါစီခင်ဗျာ။